6 လကြာအင်တာနက်ဖြတ်တောက်ခံထားရတဲ့ရခိုင်ပြည်နယ်တွေကလင်းမြုံတွေကိုအင်တာနက်လိုင်းပြန်ဖွင့်ပေးဖို့နဲ့ဒီလူအဖွဲ့အစည်းတွေကရန်ကုန်မြို့မှာဆန္ဒပြဖို့ရှိနေတဲ့အကြောင်းဦးဆောင်သူတွေကပြောပါတယ်။စီရေးပြိပက္ခတွေရှိနေတဲ့ area မှာအမုန်းစကားမပြန့်ပွားစေဖို့အင်တာနက်ဖြတ်တယ်ဆိုပေမဲ့ဒါဟာလုံထုံးလုံနှီးမမှန်ကန်တဲ့အကြောင်းထောက်ပြကြပါတယ်။ဒါအပြင်ပြည်내အတွင်းသတင်းမှန်တွေတင်ပြခွင့်ခက်ခဲနေသလိုအင်တာနက်ကိုအခြေခံတဲ့လုပ်ငန်းတွေမှာလည်းထိခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မြို့နယ်တချို့မှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်လူထုနှိမ့်နှံ့မှုတွေရှိနေလို့ပြန်လည်ဖွင့်ပေးဖို့တောင်းဆိုတာဖြစ်တဲ့အကြောင်းဆန္ဒပြပွဲဥဆောင်ပြုလုပ်မဲ့အတံဖွဲ့အမှုဆောင်ဒါရိုက်တာကပြားစရာမောင်ဆောင်ခကအခုလိုပြောပါတယ်။
အဓိကတော့ဒီရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်မှုကိုပထမဆုံးသူကုမြင့်နယ်လုပ်ခဲ့တယ်ပြီးတော့မန်းညွန့်နယ်ကိုပြန်ပြီးတော့အင်တာနက်ပြန်ဖွင့်ပေးတယ်ဒါပေမဲ့လင်းညွန့်နယ်ကိုတော့ဆက်ချန်ထားတော့ကျွန်တော်တို့ကတွေ့ရတယ်အဲ့ဒီလင်းညွန့်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအင်တာနက်ပြန်ပေးဖို့အင်တာနက်ဟာရရှိဖို့ဟာဘယ်လောက်ထိရည်ကြီးရဲ့ဆိုတဲ့အကြောင်းရယ်သူတို့ဒီလိုမျိုးဒီစစ်ပွဲပြည်သူကဖြစ်ပေါ်နေတဲ့အချိန်မှအင်တာနက်ရရှိမှုမရှိခြင်းဟာအင်တာနက်ဖြတ်တောက်ထားခြင်းဟာဒီနေ့ဒီကနေ့ကဘလောက်ကြီးမားတယ်ဆိုတော့အကြောင်းကိုဟိုကမ်ပိန်းလုပ်ရင်းနဲ့ဒီမှာအစိုးရကလည်းဒီကနေ့အနေနဲ့ပြန်ဖွင့်ပြီးတောင်းဆိုရင်းနဲ့ဒီလူသားမှုဆောင်ရွက်ရတာဖြစ်ပါလေဗျာ
အစိုးရအနေနဲ့နိုင်ငံတော်လုံခြုံရေးအတွက်နဲ့အမုန်းတရားစကားမပြန့်ပွားအောင်အင်တာနက်ဖြတ်တောက်မှုကိုလှုပ်ဆောင်တာလို့ဆိုပေမဲ့ဒီလိုဆောင်ရွက်ချက်ဟာမမှန်ကန်ဘူးလို့မောင်ဆောင်ခကဆက်ပြောပါတယ်
အင်တာနက်ဖြတ်တောက်မှုအမုန်းစကားကြီးကြောင့်ဖြစ်ပါတယ်လို့ပြောခြင်းဟာအဲ့ရခိုင်ပြည်နယ်ကလင်းမြုံနယ်လူတွေကအမုန်းစကားဖြန့်ဝေနေတဲ့လူတွေလို့တရရှိစေလိုက်လို့ဖြစ်နေတယ်။နိုင်ငံအမုန်းစကားဟာဒီလာရအောင်ကြည့်ရတဲ့အခါမှာရခိုင်တပီနယ်မဟုတ်တော့မြန်မာတပီလုံးမှာရှိရသေးဒီအကောင့်အတူအကောင့်ပုံများစွာအခြားနိုင်ငံကစာပါရင်းနဲ့ဖွင့်ထားပြီးတော့ပြောနေတဲ့အမုန်းစကားတွေအကောင့်တွေအများကြီးကျွန်တော်တို့ရှိနေတာတွေ့ရတယ်။ဆိုတော့ဒီအကြောင်းပြချက်ဟာမှန်ကန်နေရလို့ကျွန်တော်တို့မသိဘူး။အမုန်းစကားတွေကျွန်တော်ပြောတဲ့အခါမှာဘယ်တော့မှတစ်ဖက်သေးဘူးကျွန်တော်ကြည့်လို့မရဘူး။ဆိုတော့ဒီဘက်ကလူတွေလည်းပြောနေတာတွေအများကြီးရှိတယ်ဘောနော်။သူတွေဒီအခိုင်အကျင်းတွေကလူမှုပေါ်မှာပိုစတီရှင်မှုနော်သူကအပြစ်ချေမုံမို့ဆိုစတာတဲ့တာဟာအမုန်းစကားတက်တောင်ပို့ပါတယ်
ဒီလူသူလှုပ်ရှားမှုကိုဒီဇင်ဘာ24ရက်နေ့မှာလူခူကြီးလှုပ်ရှားသူလူငယ်တွေကနေရန်ကုန်မြို့မဟာဘန်သူလပန်းညာရှိမှာပြုလုပ်သွားမှာဖြစ်ပြီးအင်တာနက်ဖြတ်တောက်ခြင်းကြောင့်ဂျုံတွေ့ရတဲ့အခက်အခဲဆိုးကျိုးတွေကိုဟောပြောသွားမယ်လို့သူကဆိုပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့တနစ်တင်းတင်းတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်တော်ရတိတ်တောင်ပုံလကျွန်းကြောက်တော်မင်းပြားမြေပုံနဲ့မြောက်ဦးမြို့နယ်တို့ကို2019ခုနှစ်စွန်လ23ရက်နေ့ကစတင်ပြီးတော့ဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုဖြတ်တောက်ခဲ့ပါတယ်ဒီအထက်ကဘူတီတောင်မောင်တော်ရတိတ်တောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာလ၁ရက်နေ့မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးခဲ့ပြီးမြောက်ဦးမင်းပြားကြောက်တော်နဲ့ပုံလကျုံမြို့နယ်တို့မှာလက်ရှိအချိန်ထိအင်တာနက်လိုင်းဖြတ်တောက်ခြင်းခံနိုင်ရဆဲဖြစ်ပါတယ်ပဋိပက္ခဖြစ်စဉ်တွင်အင်တာနက်လိုင်းအသုံးပြုမှုဖြတ်တောက်ခံထားရတဲ့အတွက်ပြည်သူထံသတင်းမှန်ပြဝေမှုအခွင့်ဆုံးရှုံးခဲ့တယ်လို့ဒေသတွင်လူခုရေးချိုးဖောက်မှုတွေပိုခံနေရတယ်လို့ကြောက်တော်မျိုးအမှန်တရားနဲ့ရှုထောင့်မှုခင်းသတင်းဌာနကသတင်းထောက်ကိုကြော်လှမ်းမြစ်ကပြောပါတယ
်ကျွန်တော်တို့နေရာမှာဒီအင်တာနက်ဖြတ်တောက်ခြင်းအားဖြင့်ဒီတရားဥပဒေစုံမမှုအာဏာသွားတယ်အမေရိကန်ပြည်သူလူထုရဲ့ဥပဒေနဲ့လုံရဲ့စစ်တမ်းစစ်မှုတွေကပေါ်လို့တိုးမြလာတိုးပေါ်လာတာပေါ့ကျွန်တော်တို့လက်ရှိနေတဲ့အခြေအနေကဖြစ်ပြနေတာကိုအခြေခံတစ်ပြည်တည်းဆွံ့ရတဲ့အတွက်ကြံစည်တွေကပို့ပြီးချိထွက်လာတာပေါ့လေအပြီးတော့ဒီနိုင်ငံသားတူရဲ့အခွင့်အရေးဆုံးရှုံးမှုရနေပြီ
ဒါ့အပြင်အင်တာနက်ကိုအခြေခံပြီးလှုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေထိခိုက်မှုရှိနေတယ်လို့မြောက်ဦးမြို့အသေးစားငွေလဲလုပ်ငန်းရှင်တို့ကဆိုပါတယ်
အင်တာနက်လိုင်းပြတာမျိုးရောဒီကဝင်းဝင်းလေးလုပ်တဲ့သူတွေပေါ့ online ရှုလို့လုပ်တဲ့လူတွေ online နဲ့ရေးရောင်းတဲ့လူတွေတချို့ဆိုပစ္စည်းမာတဲ့လူတွေကြတော့ဒါအားကြီးတွေ့ခွာရတာပေါ့တချို့ရန်ရန်တရားပစ္စည်းရောင်းတဲ့လူတွေကြတော့တပ်ပူကြီးဟိုပို့ပြီးတော့လှုပ်လှုပ်ရတာပေါ့ဒီတော့တော်တော်ခက်ခဲရတာတော့
ရခိုင်မြို့နဲ့လင်းမြို့ကိုအင်တာနက်လိုင်းနဲ့ဆက်သွယ်ရေးလိုင်းတွေကောင်းမွန်အောင်အများဆုံးဆောင်ရွက်ပေးဖို့အတွက်လူခွေရေလှှချသူလူငယ်ဖွဲ့စည်းစကူဖွဲ့ကလက်မှတ်ရေးသွားပြီးမနေ့ကထုတ်ပြန်တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂပါဝင်နိုင်ငံတကာကနေဝေဖန်ရှုတ်ချမှုတွေရှိနေပေမဲ့မြန်မာအစိုးရအနေနဲ့ယနေ့အချိန်ထိအဲ့ဒီမြို့နယ်တွေမှာမိုဘိုင်းအင်တာနက်ပြန်လည်ရရှိအောင်ဆောင်ရွက်ပေးတာမရှိသေးတာကိုသိရှိရတယ်လို့ကြေညာချက်မှာရေးသားထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပြင်းထန်စွာဖြစ်ပွားနေတာတစ်နှစ်ပြည့်ပြီဖြစ်တယ်လို့ဒီစီရေးပဋိပက္ခတွင်အယက်သားတွေထိခိုက်တိုက်စုံမှုအဖမ်းခံရမှုလူခုရေးချိုးဖောက်ခံရမှုတွေရှိနေပေမဲ့အင်တာနက်ဖြတ်တောက်ခံရမှုကြောင့်သတင်းဖြစ်စဉ်တွေကိုအချိန်နဲ့တပြေးညီမတင်ပြနိုင်တဲ့အတွက်အခက်အခဲဖြစ်နေတယ်လို့လည်းဒီခိုင်သတင်းဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ